အမေရိကန်သမ္မတဒေါ်နယ်ထရန့်ကပထမဆုံးချိန်နိုင်ငံတော်ခြေပြမင်ကွန်းပြောကြားရမှာညညဖို့တိုက်တွန်းခဲ့သလိုနိုင်ငံခြားမူဝါဒရေးစီးပွားရေးမှာအောင်မြင်မှုတွေရခဲ့ကြောင်းလည်းပြောကြားသွားပါတယ်။မဲဆန္ဒရှင်လူလူအတွက်တာဝန်ထမ်းဆောင်နိုင်အောင်သဘောထားကွဲပြားမှုတွေကိုဖိပက်ထားပြီးဘုံသဘောတူညီချက်တွေရအောင်ကြိုးပမ်းကြဖို့နဲ့ညညချဖို့လိုအပ်ကြောင်းသမ္မတထရန့်ကပြောကြားခဲ့တာပါ။မင်းနစ်ရှိစကြမင်ကွန်းထဲမှာတော့အမေရိကန်လူမှုကြီးကြပ်ရေးစနစ်ကိုပြုပြင်ပြောင်းလဲရင်းနဲ့အခြေခံစောင့်ဝင်တွေတိုးတက်အောင်ဆောင်ရည်အစုပြုချက်တွေကိုဥပဒေပြုအမတ်တွေအတည်ပြုပေးဖို့လည်းတိုက်တွန်းတော့ပါတယ်။နိုင်ငံခြားမူဝါဒရေးရည်နဲ့ပတ်သက်လို့ပြောဆိုရမှာတော့အီရန်နဲ့နိုင်ငံတကာနျူကလ িয়ার သဘောတူညီချက်မှာအခြေခံချက်ချအားနည်းချက်တွေရှိနေတာကိုဖြည့်ရှင်းဖို့နဲ့မြောက်ကိုရီးယားရည်မှာတော့အမေရိကန်ရဲ့ရည်တည်ချက်ကိုပြည့်ပြည့်စုံစုံပြတ်သားဖို့ပြောဆိုခဲ့တာပါ။အထက်ကသင်္ကန်းစာတွေအရပျော်ပြောင်းတဲ့ဆက်ဆံရေးနဲ့အခွင့်အရေးပေးတာတွေကသဘောထားတင်းမာပြီးရန်လုံမှုတွေကိုသာဖိတ်ခေါ်ရရောက်ကြောင်းနဲ့အန္တရာယ်ရှိတဲ့အခြေအနေကိုရအောင်တွန်းပို့ခဲ့တဲ့အရင်ဆိုးရွားတွေအမှားမျိုးတွေကိုရှောင်ရှားသွားမှဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။အထက်ကဒီမိုကရက်တစ်ကတော့သမ္မတရဲ့ပြောဆိုချက်ထော်တော်များကိုပုံဝင်ကြတဲ့အရေးအယောင်မျိုးတော့မတွေးခဲ့ရပါဘူး။သူသဖြင့်လူမှုကြီးကြပ်ရေးစနစ်မှာလူထုရဲ့အရေးချင်းပေါ်မူတည်ပြီးတာလက်ခံမှုရည်ရွယ်တဲ့ပြည်ရင်ပြောင်းလဲရေးလုပ်မယ့်အစီအစဉ်ကိုပြောဆိုရမှာတော့ဒီမိုကရက်တစ်ရဲ့ရှုတ်ချသရိုစံတွေထပ်ပေါ်ခဲ့တာပါ။သမ္မတထရန့်ကတော့ခင်မီတော်ရဲ့လူမှုကြီးကြပ်ရေးစနစ်ကို21ရာစုခင်းတဲ့အညီပြည်ပြင်ဖို့လိုအပ်နေကြောင်းနဲ့ပြည်ပြင်ရမှာလဲဘေးကင်းလုံခြုံပြီးခင်းတဲ့ဥပဒေနဲ့ညီရေးစနစ်ဖြစ်ဖို့လိုအပ်ကြောင်းပြောဆိုသွားပါတယ်။စီဝိုင်းနဲ့ပတ်သက်လို့ပြောဆိုရမှာတော့သမ္မတရွေးကောက်ပွဲကာလကျင်းပရင်ကဆက်လို့ကွန်ထရိုးလုပ်ငန်းမှာအလုပ်နေရတဲ့2သိန်းပါဝင်စုစုပေါင်းအလုပ်ကိုင်ပေါင်း2သန်း4သိန်းဖန်တီးပေးနိုင်ခဲ့ပြီးတိုးတက်မှုတွေရရှိခဲ့ကြောင်းလဲပြောဆိုသွားပါတယ်။